င်းတော့ခင်ဗျာဒီနေ့တရားဒီနေ့ဒီမှာတော့မြန်မာနိုင်ငံမှာချင်းကျွတ်ချက်ဆောင်မှုတက်ပြီးဘလောက်ခီးရောက်လာပြီလဲဆိုတာကိုဆွေးနွေးမှာပါအားဒီလိုက်ဆောင်မှုပြဿနာကိုဆွေးရကကန့်ကျွတ်ဖြစ်ရှိတဲ့နေရာမှာဆွေးရရရှိပြီးစီးပွားရေးသမားတွေကအရေးယူရလဲတွေ့လာနေရပါတယ်ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ချန်နေတဲ့အချင်းကျွတ်ချက်ဆောင်မှုတွေလည်းရှိနေတော့မှာဆိုတော့ချင်းကျွတ်ချက်ဆောင်မှုတွေကဘယ်နေရာမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေတယ်လဲကျူးလွန်နေသူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးမှာပါဆွေးနွေးပွဲတော့ကိုပြည်နယ်ဆွေးနွေးကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လဲဒီနိုင်ငံမှာဆင်းနေရောက်နေကြပါပြီသူကတော့ကျွန်တော်တို့လူကိုရရှင်နေဖြစ်တဲ့ဦးတင်တန်းပါနောက်သူကတော့ဒင်းစာဆရာဦးစီသူအောင်မြင့်မှာဒီပုဂ္ဂိုလ်နှုတ်ဦးဆုံးတော့ဒီအားရလိုက်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့သူအနည်းငယ်ကကစောင့်ကြည့်လေ့လာနေရတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဦးရသုံးသက်ချက်ကိုကြားရပါတယ်အားရလိုက်ဆောင်မှုနဲ့ဆက်နေပြီးဒီမကြားသေးငါပဲပေါ့လေအစိုးရအရာရှိကြီးတွေလုပ်ငန်းရှင်တွေကိုအရေးယူလာတာတွေကတကယ်ပဲဒီအားရလိုက်ဆောင်မှုတက်ချက်ရေးမှာအောင်မြင်မှုတစ်ဆုံးတရာရလာပြီလို့များပြောနိုင်မလားဆရာဦးတင်တန်းအရင်ဆုံးဟိုအချင်းချင်းဆွေးနွေးပြပါလားခင်ဗျဟုတ
်ကဲ့အကြအချင်းတော့ဒါတော့အောင်မြင်မှုတစ်ဆုံးတရာရလာတယ်လို့ပြောလို့ရပါတယ်သူချစ်တဲ့နိုင်ငံရောက်တာပေါ့နော်ဒါနဲ့ကျွန်တော်တို့ဒီမှာ benefit benefit ဆိုတာဟိုမှန်ကန်မှန်မှန်ကန်ကန်ချစ်ဖို့တစ်ဖက်လိုတယ်ဟိုတစ်ဖက်ကလည်းပဲဟိုအရေးယူနေတာမှန်ကန်ကကိုယူနေတယ်လို့ကျွန်တော်ကတော့အခုအားရလိုက်ဆောင်မှုစတက်ပြီးကော်မတီရဲ့ချိန်လမ်းနေတာပိုစိတ်သာလို့မြင်နေတယ
်ဟုတ်ကဲ့ပါဆိုတော့ဆရာဦးစီစုအောင်မြင်တဲ့သဘောဟောခင်ဗျာအခုလို့ကျွန်တော်ဒီအခုလာပိုင်းနေပြင်ပါပဲအရေးယူရရင်ကျွန်တော်ဇက်တိုက်ဆိုသူတို့တွေ့လာနေရတာတကယ်ဒီအားရလိုက်ဆောင်မှုတက်ချက်ရေးကိစ္စမှာတကယ်သတင်းကောင်းတစ်ခုလို့ဆိုနိုင်လားခင်ဗျာ
အဲ့ဒီဥစ္စာစုံနိုင်ပါတယ်အဲ့ဒါကကျွန်တော်နားလည်သလောက်ဆိုရင်တော့ UNG ကိုကော်မရှင်ဥက္ကဋ္ဌခံပြီးတဲ့နောက်ပြီးတော့မှနောက်ဒီကိုယ်တိုင်ပြင်ပြပြီးတော့ဥပဒေကိုပြင်လိုက်ပြီးတဲ့နောက်မှာဒါသူအများကြီးလုံလာနိုင်တယ်ဆိုတာကိုကျွန်တော်တွေ့တယ်ဒါပေမဲ့ကကျွန်တော်တို့ကဒီအောက်ခြေတွေနဲ့လိုက်ကြည့်တာပေါ့နော်အောက်ခြေတွေနဲ့လိုက်ကြည့်တော့မတိမသာမတိမသာနဲ့တော်တော်လေးတော့ပြောင်းလဲလာတယ်ဗျဘယ်လိုဖြစ်လဲဆိုတော့အရင်တော့ကဆိုရင်ဒီအာရိလိုက်ချမှုကအကြေကြေပြည့်ပြည့်ရှိတယ်ရှိပြီးတော့မှအဲဒီအာရိလိုက်ချမှုရှိတဲ့ဟာကလည်းဟိုသမယိုးကြပေါ့နော်ဒါသူ့အပြင်ရှိသေးရှိတယ်လို့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့သူကရှိနေခဲ့တာလေဒါပေမဲ့အခုကျတော့အဲ့ဒီမှလည်းပြောင်းလာတယ်ဒါဒီပြောင်းလာလဲဆိုတော့ဟုတ်တယ်ဆက်ပြီးတော့မှအောက်ခြေမှာရှိနေတော့မယ်သူ့နေရာနဲ့တူပေါ့နော်ရှိနေတော့မယ်ဒါပေမဲ့ဒါဟာဟိုစိုးရိမ်ကြာကောင်းတဲ့အချက်အဲနောက်ပြီးတော့မှဟိုလူလူပြီးလို့သိမဖြစ်ဘူးဆိုတဲ့အချက်အဲ့လိုခိုးရောက်ခိုးရောက်လောက်ရမယ်ဆိုတဲ့ပုံစံမျိုးအဲ့လိုမျိုးတွေကြောင်းလာတယ်ဆိုတော့ဟိုအများကြီးတော့ကွာလာတယ်လို့ကျွန်တော်ထင်ပါတယ်ဒီဒီဘက်ကျမရောက်သေးဘူးနဲ့လေ
ဟုတ်ကဲ့ဟိုဆိုတော့အရင်လိုပျောက်တင်းတင်းကြီးဟိုမလောက်လောက်ရဲအဲ့စင်မျိုးတော့မဟုတ်တော့ဘဲနဲ့နည်းနည်းတော့အချိန်တက်လာကြတဲ့သဘောမျိုးပေါ့နော်ဆရာ
မှန်ပါတယ်မှန်ပါတယ
်ဟိုနောက်တစ်ခုကျွန်တော်ဒီမနစ်တော်ရီဒီချန်နစ်တကူမင်းကောမှာဟိုမှတ်မိပါသေးတယ်ဒါမှအဝင်းကြီးကဒီအချင်းပြေချဆမှုကိုနှိမ့်နှဲမယ်ဆိုပြီးတော့ဟိုသူ့မင်းကောနဲ့မှာအလေးထားကြီးပြောသွားပါတယ်ဟုတ်တကယ်တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကဒီပွန်လင်းမြင်သာမှုရှိဖို့နောက်တန်ရှင်းတဲ့အစိုးရဖြစ်အစိုးရတရားဖြစ်ဖို့ဆိုရဲဟိုရည်မှန်းချက်တွေလည်းခရီးတွေလည်းရှိပါတယ်ဆိုတော့ဒီရှင်းနေမှာဆိုရင်ဒီကျွန်တော်ကဟိုရွေးကောက်ပွဲနောက်ကျင်ချင်းပေါ့ရှိနေတာဆိုတော့ NLD အစိုးရအနေနဲ့ရောပေါ့လေအချင်းပြည့်ချဆမှုတက်ချင်ရဒီနိုင်ငံကြီးအရာသူ့အတွက်ဘယ်လောက်ထိအရေးပါရလဲများပြောနိုင်တယ်ဆရာဦးစီစောမြင့
်အဲအများကြီးအရေးပါတာပေါ့တကယ်လို့များကဒီတိုင်းနဲ့ဆက်ပြီးတော့ဟိုရှိနေမယ်အထူးသဖြင့်ပေါ့နော်ဒီလူလူကဟိုအောက်ခြေမှာတော့သူတို့နားလေဆွလုပ်ပြီးပါတယ်ဒါပေမဲ့အကြီးကြီးဖြစ်တဲ့ဟာမျိုးတွေကြရင်တော့သူတို့တွေလည်းအဲ့လိုဟိုစိတ်ချရဲဒေါ်လာထွက်တယ်ဒါတွေရှိတယ်ဥပမာဒီကလောဆိုရင်မန္တလေးဘက်ကစိတ်ချပြီးပေါ်လာတယ်အဲ့ဒါပါလဲဆိုတော့အရင်အစိုးရအလဲအပြောင်းမှာဒါအဂရိပါလို့ကျွန်တော်တို့ယူဆရတာပေါ့နော်အဲ့ဒီမှာဟိုဟိုတယ်တွေနောက်ပြီးတော့ကောက်ပွင့်တွေအတော်လေးကိုဟိုတံမှုကြီးရဲ့ဟာတွေကိုဒီပေါ်ပေါ်နဲ့ဟိုစာချုပ်တွေချုပ်ပြီးတော့မှစသွားပြီးတဲ့ကိစ္စတွေဆိုတော့အဲ့ဒီလိုမျိုးဟာတွေကိုဒီလူတွေကသိတဲ့အခါကျတော့အတော်လေးကိုအဲ့ဒါတွေကိုဟိုမုံပြီးတာတို့ဘာလို့ဒါတွေကိုတွေ့ရတယ်လေမကြိုက်မနစ်သက်တာကိုတွေ့ရတယ်ဆိုတော့တကယ်လို့လား energy လက်ထက်မှာဒီဓာတ်ကိုတောင်းမတိုင်ကြနိုင်ဘူးဆိုရင်သူလည်းအဲ့ဒီတန်ခါရမှာပဲဒါကြောင့်မလို့နိုင်ငံရေးအရာဒါလည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသားဦးမြင်ရောခင်ဗျာဒီ energy အစိုးရတော်ကဒီအားရလိုက်စားမှုတက်ချက်ကြီးကဘလို့ဒီနိုင်ငံရေးအရာအရေးကြီးရလို့ဆရာမြင်လဲ
အဲ့ဒီအစိုးရတော်တမဟုတ်ဘူးခင်ဗျတိုင်းပြည်တကူပါအရေးကြီးတာကျွန်တော်ဒါကြီးကကျွန်တော်တိုင်းပြည်မှာဒီညစ်ပေါင်းများစွာကျွန်တော်ရာသီနှုန်းဝင်တော့ဒီကကျွန်တော်တို့လက်ဖိတ်မှုရည်ကြီးမှုလိုပါတော့ဒီအခိုင်အခန့်ရှိပြီးတော့နေရာတိုင်းဌာနတိုင်းအသင့်တိုင်းမှာကျွန်တော်ဒါအုံနေခြင်းနဲ့ဒုညေတဲ့နဲ့ဂိုင်းနဲ့ကိုရှိနေကြတာပေါ့ဗျအဲ့ဒီလူဟာတွေမှာဝီကနာတွေမှာလည်းကျွန်တော်တို့သိနေရတာပဲဒါအုပ်စုတိုင်းအုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ ဒါလိုလုပ်မကြခင်ရှိတဲ့အခါကျတော့တိုင်းပြည်ချစ်ဆက်သွားမှုဆိုရင်တော့ဒီကော်ရပ်ရှင်ပေါ့ကဒီအဂရိလိုက်စားမှုနဲ့ပြတိုက်ချက်ရေးနဲ့ကျွန်တော်တို့တရားဥပဒေစိုးမိုးမှုဆိုတာကောင်းတဲ့ပန်းလို့လေဒါအဲ့ဒီသူ့အမှာမဟုတ်ပါဘူးတကယ်သူ့အတွက်မဆိုတိုင်းပြည်ဒီဆောင်မှာဖြစ်ရင်အလုံးအရေးကြီးတဲ့ကြေညာဖြစ်တယ်အဂရိလိုက်စားမှုကိုတိုက်ချက်ပြီးတော့တရားဥပဒေစိုးမိုးမှုမထူထောင်နိုင်ဘူးဆိုရင်တိုင်းပြည်ဒီဆောင်တဲ့ဥစ္စာတွေဘာမှအကောင့်ထဲခေါ်မှာမဟုတ်ပါဘူး
โอเคสรุปดีเสียจ้วยเปอร์มาเลยเนี่ยเปลี่ยนพี่แล้วกောက်พี่ซื้อนี่ขึ้นมาเลยเราก็เสียดาด่าแล้วเสียอู้ตั้งตันอู้อ่ะปรัชนาไอ้ซิมิกโถถอดไปแล้วปาเลยตะเกรอโหปรัชนาโหผิดชี้หมดส่วนซิมิกก็เลยเราก็จี้หมดหลูเราสรุปเราดีนักงานกาอิ่มเป็ดฉาซ้ําหมดฉีดนี้อยู่ดีสร้างจิตแก้แค่ได้ Transparency International พ่อยาดีมินิตรงอ่ะสแตนตะคู่กောက်ไปไอ้ตรงอ่ะดีอาเซียนแปซิฟิกดีตาญาติงานแล้วปาแล้วบ่เลยหลูเลี้ยงออกมาตะอย่างน้องอ่ะအများကြီးဝင်စားမှုလုပ်ငန်းတွေမှာလက်ပေးရတယ်ဆိုပြီးပြောတယ်ဆိုပြီးတော့သူကကိုကဖော်ပြပါတယ်အများဆုံးကတော့ရဲတပ်ဖွဲ့ဆိုပြီးတော့လည်းအဲစစ်တမ်းမှာဖော်ပြပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာဟောဆရာလက်လန်းတွေတော့ပြောမယ်ဆိုရင်ဘယ်ဆန္ဒတွေမှာအဓိကဖြစ်နေတာတွေ့ရလဲဆရာတို့
ဒီအုတ်ချီကဏ္ဍတွေပေါ့ဗျာနော်အုတ်ချီကဏ္ဍတွေဒေကဏ္ဍတွေတော့ပြောဖို့တော့ခဲနေတယ်နေဒီဟာအနှံ့ကဏ္ဍဆိုဒီအတိုင်းမှာဥပမာရဲရင်ပြင်ပြပြောတာမတရားပါဘူးကျန်တဲ့နေရာကောက်ခွန်တဲ့တို့ပဲဒီကျွန်တော်တို့ဒီအခွန်ကောက်တဲ့ဌာနတွေဟိုဒီဟာချင်းကြီးမှာလည်းအောက်ခြေကစပြီးတော့ဗျာကျွန်တော်ဒီဟာတိတိမှာတီရှိတယ်ဗျာဒါကျွန်တော်တို့ခုလုံးဆိုလို့တာမဟုတ်ဘူးနေရာအနှံ့မှာပဲဒီနေရာမဆိုစီးပင်သားရာနောက်ကြိုက်တဲ့နေရာပဲညွန်လိုက်ပါဆိုရုပ်ချုပ်ဥပဒေဌာနဟုတ်ကဲ့အင်းနဲ့အများပဲကြွားတယ်။ဟောကျွန်တော်စိတ်ယုံဆိုတဲ့တကားဆောင်ကိုပေးရတယ်။တော့ကျွန်တော်ဝင်ဝင်ရအောင်ဆိုစတဲ့စိတ်ဓာတ်ရဲ့အမျိုးစုံကကျွန်တော်တိုင်းပြ1960နှစ်နောက်ပိုင်းမှာအကြီးအကျယ်အချင်းပြအခြားသားလာလိုက်တာဆိုရင်ဒီအချင်းပြအခြားသားလို့လက်ပြီးတိုက်လို့ရတော့မှကျွန်တော်လူဆုံးလုံးကြီးကိုကျင်းလာတဲ့အဖြစ်ကျင့်ကျင့်ဖြစ်လာတယ်ကျွန်တော်တို့ဒီဟာဆိုဟာဘယ်နေရာလဲစားဖို့ဆောင်ရတာအပြင်ကဟိုအောက်တိုင်းရတာဆိုတဲ့ဟာကိုကြည့်ရတဲ့ဘဝအဖြစ်ဒါကအတမအာဇီဝလို့ခြေလာတဲ့အနေအထားဖြစ်တော့ကျွန်တော်ထင်တာတော့ဒီဟာနဲ့ဗျအဲ့ဒီပဌာနာလို့ပြောလို့မရဘူ
းဟုတ်ကဲ့ဆရာဦးသင်္ကန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီ line မှာရှိပါရဲ့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းဒီ line မှာရှိနေပါရဲ့ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့နည်းနည်းပြီးတော့ရှိရှိလေးပြောမှဖြစ်နေကြ။ဒီအချက်ကအရင်တော့ကျွန်တော်ပြောဥပါတယ်ဥသိမ့်စင်တဲ့ဆက်ကြတယ်။ဟိုစင်ကာပူမှာပိုက်တိဖြူလို့ဆိုတာ corrupt ပိုက်တိဖြူလို့ဆိုတော့ဟိုဦးဆိုင်မှာခံလာပါလားဒုဒမတလာလေလာပြီးတော့ဒီလက် activate လုပ်ဖို့စိုးစားတယ်ဆိုတော့ဟို NLD လက်ထက်မှာတော့ဒေါ်အောင်ဆန်းစုကြည်တခါလာလေလာပြီးတဲ့အခါကျတော့ activate လုပ်တယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်လက်ထက်မှာ activate လုပ်တဲ့အခါကျတော့မြင်ရတဲ့အခါကျတော့ကျွန်တော်ဝမ်းတာပါ။အဲဒီမဲ့ကျေကံတရားအကြောင်းတရားတွေကိုပြန်ပြီးလေ့လာလို့ရှိရင်နံပါတ်၁ကဒါကဥပဒေသဘောအရ corrupt ဘဝပေါ်တော့ဟိုရှင်းရှင်းတဲ့သဘောပဲရှိတယ်။တကယ်တကယ်တော့အစိုးရဆိုတာကဘာလုပ်ပေးရမလဲဆိုရင် market economy မှာလူတွေဟာ market ပေါ်မှာမှုတည်ပြီးတော့စီးပွားရှာရတာဖြစ်တဲ့အတွက်လူတွေကိုစီးပွားများများရှာနိုင်ဖို့လုပ်ပေးဖို့လည်းအစိုးရမှာတာဝန်ရှိတယ်။နော်ဒါမှလူတွေဒီကိုယ့်အကူပတ်သက်ရှာမယ်ကိုယ့်ကိုယ်ကကဝန်ထမ်းလုပ်ပြီးတော့ပဲဝန်ထမ်းကိုပဲပေးပြီးတော့ရှာရတဲ့အလုပ်မျိုးမဟုတ်ဘူးနော်ကိုယ့်အကိုရည်တည်နိုင်တဲ့အလုပ်မျိုးကိုဒါဒါပါမင်းကလုပ်ကိုလုပ်ပြရမယ်အဲ့ဒါလည်းဒီလိုပါမျိုးပေါ့ဟာဟုတ်ပြီနော်ကျွန်တော်ပြောတာနောက်တစ်ခုကတော့ဘာလဲဆိုတဲ့အခါကျတော့ဥပဒေတချို့တဲ့ဘက်ကပြင်ပေးရမယ်ဥပမာတစ်ခုဆိုပါစို့ကြာဟိုမှုန်ရိတ်ခိုးတဲ့ဥပဒေဆိုပါစို့ဒါမျိုးဟာမရှိတဲ့ရဲတွေစားဖို့အတွက်ကိုတမင်လုပ်ထားတယ်လို့ဖြစ်နေနော်အဲ့ဒီဥပဒေကိုကြာတော့ဥပဒေကြောင့်ဟာပြင်မပေးဘဲနဲ့လေမဖြစ်နိုင်။နော်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာကြောင့်ဒီလိုဖြစ်သွားလဲဆိုလို့ရှိရင်ဥလူလက်ထက်တော့မမီဘူး။မဆာလာလက်ထက်မှာကြတော့လေမရှိဘူးလားဆိုတော့ရှိတယ်။ဒါပေမဲ့မဆာလာတဲ့လက်ထက်ကြတော့ဝန်နှမ်းမဲ့လူတိုင်းဟာအရာကြီးဖြစ်မယ်။အရာကြီးဖြစ်ရင်အခွင့်အလမ်းရမယ်။အခွင့်အလမ်းကိုဟိုလုံပိုင်ခွင့်ရှိမယ်။လုံပိုင်ခွင့်အပေါ်မှာလုံစားမယ်ပေါ့။မိမိရဲ့ဘဝတိုးတက်ရတိုးတက်ကြောင်းမဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့။အဲ့ဒီစနစ်ကနေကျွန်တော်တို့က market economy ကိုပြောင်းသွားဒါပေမဲ့ market economy မှာလူရည်ကဒီနေ့တည်းအသားမကျဘူး။အသားမကျဘူးဆိုတော့အစိုးရဒီမှာပဲညှော်ကုန်ပြီးတော့အစိုးရကြီးကရတဲ့အခွင့်အလမ်းလေးတွေကိုပဲအလူရဲနဲ့လုံစားနေတဲ့အတွေ့ဒီပြဿနာတွေပေါ်လာတယ်လို့ထင်တယ်။ဥပဒေတစ်ခုရဲ့နဲ့တင်းကြောင်းပေးရဲ့အတိတ်လုပ်ပေးရုံနဲ့မရှိဘူး။နောက်တစ်ခုကစင်ကာပူမှာလုပ်ပုံကဥမာတစ်ခုဆိုပါဆိုဗျာဟိုဖိလစ်ပင်းမိန်းကလေးတယောက်ကရဲကိုလက်ပေးပြီးတော့ဝင်လာတယ်အဲ့တော့ဘယ်သူမှ complain လုပ်ဘူးနော်ဒါပေမဲ့သူတို့မှ counter tracking intercepting ဆိုတာ method တာရှိတယ်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါမရှိဘူးဟုတ်ပြီနော်အဲ့ဒီလို intercepting method တွေဖြည့်ရင်အစိုးရကဘသူ့ကိုပဲဖြည့်ဖြည့်တိုင်ပါရဲ့လို့မဟုတ်ဘူး corrupt site ကို
ပြည်ပြင်းလောက်လိုက်ရင်အန်အေဒီအစိုးရရဲ့ထွက်ပေါက်ကဒီတစ်ခုကတော့ဂျိမ်းနေတယ်လို့ကျွန်တော်ပြောရတယ
်ဟုတ်ကဲ့ကိုနေလင်းဆွေးနွေးရကျေးဇူးပါကိုနေလင်းထောက်ပြရဲ့အထက်အချက်တချို့ကိုလည်းကျွန်တော်ပြန်ဆွေးနွေးမဲ့ပုံစံကိုပြန်ပြီးဆွေးနွေးစီရင်ပါတယ်ဟိုသူပြောတဲ့အချက်တွေစိတ်ဝင်စားကြကောင်းပါတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာလည်းဒီအချင်းချင်းခြားဆမ်းမှုပြဿနာနဲ့ပြောမယ်ဆိုရင်ဒီဝန်ထမ်းတွေလောက်ကလာစားမလုံလောက်တာမျိုးကိုထောက်ပြတာမျိုးရှိတယ်ဆိုတော့ကျွန်တော်အခုမြန်မာနိုင်ငံမှာကြုံရတဲ့ပြဿနာကဒီဝန်ထမ်းတွေစောင့်ဝင်နေအချက်တည်းပြဿနာကြောင်လားဒါမှမဟုတ်ရင်အာဏာပိုင်တွေတိုင်းဝိုင်းမှာလုပ်ပိုင်ခွင့်အခွင့်အာဏာတွေကအလွန်ကျွံရနေလို့လားဆရာဦးသိန်းသာဦးပဲအရင်ဆွေးနွေးပြပါဦးခင်ဗျာအ
ဲနောက်တစ်လုံးလေးဗျာဟိုခုနပြောသွားတဲ့ဟိုဆရာပြောသွားတဲ့မှန်ပါလေစီးပွားရေးကကအုတ်နေပါကျွန်တော်စီးပွားရေးကိုပြင်ပြရမှာပေါ့နော်ဒါပေမဲ့စီးပွားရေးကောင်းတဲ့အမေရိကန်နဲ့မှာလည်းအချင်းနဲ့ဆက်တာမရှိပါပဲဟောဒါလည်းကျွန်တော်ညီပြေပြရတာပဲဗျာနိုင်ငံတွေကဒီကိစ္စအမင်းနဲ့အားပဲကွာအဲ့တော့ဘယ်တစ်ခုသွားမှာပေါ့စီးပွားရေးကြီးနဲ့အစီအီအောင်လုပ်တယ်ကဒါတမျိုးစီးပွားရေးနဲ့တူနေမှာလေတရားဥပဒေကထိန်းချုပ်ဆောက်ဆော့တာမျိုးဒါမျိုးတော့လိုရပါတယ်အဲ့တော့ခုနလိုပဲကျွန်တော်တို့ဒီမဆလာရှိနောက်ပိုင်းမှာလေဒီဆရာနာချင်းစနစ်တော်လုံးမှာဒုက္ခမျိုးကြီးကြီးရရတာပဲပါနေဒီပြီးတတော်တွေကြောင်းခုတ်ကားတွေတွန်းခါအဲ့လိုမလီယောပြန်တဲ့အခွင့်အမ်းတွေယူလာခဲ့ကြတဲ့အခါကျတော့အဲ့ဒီစီးပွားရေးဒီခုံစီးပွားရေးတွေဒီကကြီးကြီးဖြစ်လာတဲ့အခါကျအဲ့ပါနဲ့အဲ့ဒီဘေးကကြီးတော့အဘေးယူလုပ်တဲ့စုပါပေါ့အလေးကြီးနေရတဲ့ဘိုးဘူကြီးသွားတာဒီစောက်တဲ့ကိစ္စကြီးသွားလာတဲ့အခါကျတော့ခုနပြောသလိုပဲဒါတက်တာလည်းဝန်ထမ်းတွေကိုဒါအောက်ခြေဝန်ထမ်းမှာဝန်ထမ်းတွေကိုစာသာထုတ်ပြီးလို့လိုတယ်ခိုင်လုံနဲ့ဘောအာမငယ်ရှိလို့ရယ်ပင်စင်ယူပြီးတဲ့ခါမှာလည်းကျွန်တော်နေဦးထိုင်တော့အစထုတ်ပြီးလို့လိုတယ်အဲ့ဒီလူတက်တာစီဝါရေးကထုတ်ပြီးတဲ့တစ်ချိန်ချင်းပါတယ်ပဲအရင်ကဆောင်ရွက်မှုတွေနေ့နဲ့သိက္ခာမှုတွေရှိရမှာဘာလို့ဒါကျွန်တော်တို့အသာကြတယ်ဒီဒီဒီကျွန်တော်ခုဒီကောင်အမကြီးမှာလာပေးတာယူနေအတူပါပေါ့နော်အောက်ကအန္တရာယ်စနစ်ကကြီးနေတဲ့အခါကျတော့အပြိုင်နဲ့တဲ့အမှုကိုတော့မလုပ်ရဘူးဆိုတာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီသူအမြင်ရောခင်ဗျကျွန်တော်ဒီမြန်မာနိုင်ငံအားရလိုက်ဆန်းမှုပြဿနာဒီဝန်ထမ်းတွေစာဝင်နေရေးမဖြစ်တဲ့ပြဿနာတွေနောက်ဒီအာဏာရှင်တွေကလုပ်ပိုင်ခွင့်ခွင့်အာဏာတွေအလွန်ကျွံရနေတဲ့ကိစ္စကြီးဒါရင်းလည်းဘယ်လောက်ကြီးဆက်ဆက်မှုရှိနေလဲဆရာ
အဲကျွန်တော်နားလေတာကတော့အဓိကသူကတော့အဓိကနဲ့အခြားသောအချက်တွေရှိပါဘောလို့အဓိကကတော့အစိုးရရဲ့ policy ကိုကျွန်တော်နားလည်တယ်အစိုးရရဲ့ policy ဆိုတာဖြစ်မှာဆိုရင်ကျွန်တော်ကဒီသင်္ကြန်ကိုပြောသွားတာရှိပါတယ်စစ်အာဏာရှင်ဖြစ်မှာကြတော့အစိုးရရဲ့ policy ကိုလိုက်ကဟိုထိတ်ဆုံးကအဲ့ဒီစစ်အာဏာရှင်တွေစစ်ဘုရုပ်တွေအကုန်လုံးကကြာအကြီးလိုက်စားတာတွေအာဏာကိုအလွဲသုံးစားလုပ်တာတွေအဲ့ဒါတွေကြီးကြီးကျယ်လုပ်တဲ့အခါကြတော့သူတို့ကအပေါ်မှာလုပ်ပြီးတော့မှအောက်ပါအာဂိလိုက်စားမှုတက်ချက်ရေးဆိုတာတော့သွားလုပ်လို့မရဘူးသူတို့လည်းမလုပ်ဘူးမလုပ်ပဲနဲ့အဲဒီဥစ္စာတွေကိုဟိုတိတိကျကျဖြစ်စီမသိပဲနဲ့ဖြစ်စီသူတို့နိုင်နေအကုန်ဖွင့်ထားပေးတယ်ဘာလို့လဲဆိုတော့သူတို့အကြီးတွေသူတို့အာဂိလိုက်စားတဲ့အခါကျတော့ပြန်တဲ့ဒီအလတ်စားတွေအငယ်စားတွေရှိနေတဲ့အခါကျတော့မှသူတို့ဟာလည်းတရားဥပဒေတွေဖြစ်ပြီးတော့မှသူတို့ရက်တည်ရပါလေအဓိကတော့အဲ့ဒီ very policy တွေကတော့အဓိကကြတယ်အဲပြီးတော့မှနောက်ထပ်ဘာတွေလိုလာကြလဲဆိုတော့ဥပဒေတွေရဲ့အားနည်းချက်တွေအဲ့ဒါတွေကယူပေါက်တွေဟာပေါက်တွေပေါ့ဥပမာနမူနာအားဖြင့်ဆိုရင်အခုဆိုရင်ကျွန်တော်တို့ဒီမှာဥပဒေကြီးထုတ်တာရှိတယ်။ဥပမာလွန်လည်ပြီပြောမယ်ဆိုရင်မူရစေဝါဥပဒေပဲဆိုတော့ဟိုလုံငယ်တွေ့တာနဲ့သူ့ကိုတက်ပြီးအထောက်အထားတွေနဲ့တရားရုံးကစီရင်ဆုံးဖြတ်ပြီးဆိုရင်အနည်းဆုံးထောက်တာ၅နှစ်ချရမယ်ဆိုတော့ဥပဒေကြီးကလှုပ်ထားရောလှုပ်ထားတော့ရှင်းချုပ်လေးတကယ်မိလိုက်ရင်လည်းအသူကအဲ့ဒါသိကြတယ်ခိုင်းလို့လည်းဆိုထောက်၅နှစ်ပဲဆိုတော့အဲ့တော့ဓာကြီးကဟိုဘယ်သူမှလက်လက်မခံရင်မလုပ်လည်းမလုပ်ချင်မလုပ်ချင်တဲ့ခါကျတော့အဲ့ဒီမှာလက်ပြီးလက်ယူလမ်းကစပွင့်သွားတော့တာပဲရဲတွေကိုပေးတယ်ဓာတုကိုရုံကိုပေးတယ်အဲ့ဒီဟိုဥစ္စာရှင်းနေတရားစကြီးတွေကိုပေးတယ်ပြီးတော့မှတရားရေးဝန်ထမ်းတွေကိုပေးတယ်အဲ့ဒီနည်းနဲ့အားကြီးလိုက်စားမှုတွေကအကုန်လုံးသူကဖြစ်သွားတာပဲအဲ့ဒါကတော့ဥပဒေရဲ့လိုအပ်ချက်ကြောင့်ဖြစ်လာတဲ့ဟာတွေပေါ့နောက်တစ်ခုကတော့ဝန်ထမ်းတွေရဲ့ခုနကတော့ဟိုဖြစ်လာတဲ့ကိစ္စနဲတဲ့ကိစ္စပေါ့နော်ရတာတွေနဲတာတွေနဲတဲ့ခါကျတော့လမ်းကြောင်းတွေရှားလာတယ်ရှားလာတဲ့ခါကျတော့ဟိုဒါယူအရင်ကတော့တားစီးလို့လည်းမဖြစ်နိုင်တဲ့ခါကျတော့အခုတော့လို့ပူပွားလာပြီးတော့မှရင်ကျိမှုတရားလို့ဖြစ်လာခဲ့တယ်ဆိုတော့ကျွန်တော်တို့အကုန်လုံးဒါခံစားခဲ့ရတာပဲလေအခုတော့အဲ့ဒီဟာကြီးကိုဖျက်နေတဲ့ခါကျတော့လက်ရှိအစိုးရ policy ရောနောက်ပြီးတော့မှ commission ကရောလုပ်နေတာကတော့ကျွန်တော်နားလဲတာအရေးကြီးတဲ့အပိုင်းမျိုးသူတို့အရင်လုပ်နေတယ်ဟိုအရေးမကြီးတဲ့အပိုင်းမျိုးဝန်ထမ်းအောက်ရှင်ဝန်ထမ်းတွေလောက်ကတော့သူအရင်သိမဆိုင်ပါဘူးတကယ်အရေးကြီးတဲ့အပိုင်းမျိုးသူတို့လုပ်နိုင်ပြီဆိုရင်တော့ဒါပြရအဖြစ်ပြည်နဲ့ရော့နေသွားမယ်လို့တော့သူတို့ပြောမှန်းပြီးတော့လုပ်နေပုံရပါတယ်။အောင်မြင်မှုလည်းရတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးစီးစုအောင်မြင်ဆွေးနွေးပြရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ပြီးဆွေးနွေးစာတချို့လည်းရှိနေပါသေးတယ်။ဒီထဲကအရင်ဆုံးကတော့ကျွန်တော်မိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါ။သူစာတော့နည်းနည်းလေးရှိပါတယ်။သူကတော့ဒီဟို ဟိုရှေ့ပိုင်းညောင်ချောင်းနေဦးနေဝင်အနာသိန်းစုကထက်လာပြီးနောက်ပိုင်းဌာနဆိုင်ရာတွေမှာဝေချာရှိကိုစပြီးရောက်လာတယ်ဆိုပြီးတော့စချီပြီးတော့ရေးထားတာပါသူစာနဲ့ရှိတော့လူရင်းပိုင်းဝယ်မဆုမဖတ်ပြပြပါဘူး
မြန်မာနိုင်ငံမှာအကြမ်းဖက်လိုက်စားမှုလက်ပေးလက်ယူအကျင့်ပြတ်ချဆမှုတွေဟာ1962ခုနှစ်လောက်ကစပြီးတော့ယောဂသဖွယ်ကြောက်ကူးဆက်ပြန့်ပွားလာတယ်လို့ဆိုရပါမယ်ဒီယောဂဝေဒနာကြောင့်နိုင်ငံနဲ့လူမျိုးတိုက်ခါကြပြီးတော့စီးပွားရေးလူမှုရေးခန္ဓာတွေနှိမ့်ကြရတာအစိုးရဆုံးနိုင်ငံများစည်းရင်းဝင်ဖြစ်ခဲ့ရပါတယ်နိုင်ငံနဲ့လူမျိုးအနစ်နာဆုံးကတော့နိုင်ငံသားတချို့ဇာတိတရီပြပြခဲ့ရတယ်ရာဇဝတ်မှုတွေထူပြောလာခဲ့ရတာဖြစ်ပါတယ်ဝင်းဝေနဲ့မလောက်ကလို့လက်စားရပါတယ်ဆိုတော့ကဇာတိတပြပြမှုကိုအကာအကွယ်ပေးနိုင်တဲ့အကြောင်းပြချက်မဟုတ်ပါဘူးလသာတိုင်းဘိုင်းငင်လို့တဲ့အကြောင်းပြချက်ဖြစ်ပါတယ်အခုတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ပြီးတော့ဒီယောဂါကိုတိုက်ဖြတ်နေပါပြီ2018ခုနှစ်အတွင်းမှာအာဂရီလိုက်စားမှုတိုက်ဖြတ်ဒီကွာဝေးရေးဥပဒေနဲ့တရားစွဲဆိုခရရတဲ့အစိုးရဝန်ထမ်း46ဦးထိရှိတာကြောင့်ဥက္ကဋ္ဌကြီးရဲ့ပြောဆိုချက်အရာသိရပါတယ်တရားရေးဝန်ထမ်းအကြီးအကဲတွေထာဝရဆိုင်ရာဝန်ကြီးအစ်စ်တွေဝန်ကြီးချုပ်အစ်စ်တွေကိုပါတရားစွဲအရေးယူတာကိုတွေ့နေရပါပြီဒါပေမဲ့လို့အများသိနိုင်ငံကြီးဌာနအဖွဲ့အစည်းများကတော့ပန်းပန်လျက်ပဲရှိနေပါသေးတယ်ရှေ့ဆက်ဘလို့ဖြစ်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပဲကော်ပိုရှင်ဥက္ကဋ္ဌကြီးဦးအောင်ကြီးကတော့23ရက်မတ်လ2019ရက်နေ့ပသိမ်မြို့အလို့ရုံဆွေးနွေးပွဲမှာအစိုးရဌာနများပုဂ္ဂလိကစုပေါင်းရေးလိုကဲရှင်များအရက်ဖွဲ့အဖွဲ့အစည်းတွေမှာအခရီးလိုက်စားမှုကိုမလိုလားသူများကပြည်သူများနဲ့အတူတက်ကြီးလက်ကြီးတိုက်ဖြတ်ကြဖို့အခြေရောက်နိုင်ပြီဖြစ်ကြောင်းတိုးစော်ဖိတ်ခေါ်သွားပါတယ်ကော်ပိုရှင်အနေနဲ့တိုက်ကြမှုမရှိတဲ့တိုင်အောင်တည်ရရင်စုံစမ်းစစ်ဆေးအရေးယူမှာဖြစ်တဲ့အတွက်ကော်မရှင်ကိုပတ်ပိုးပြီးတော့မိုးကြွှေကိုတွေကိုဖယ်ရှားနိုင်မှုပြည်သူအားနဲ့ဆောင်ရွက်ကြတဲ့ဘာကြောင့်ဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဦးစိတ်မောင်မရှိတာမျိုးကစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပေးထားတဲ့မှတ်ချက်တချို့ကိုလည်းပဲပေါ်ပြခြင်းပါတယ်။သူကတော့ကြော်ထွေးဆိုတဲ့အကောင့်မှာသူကတော့အောက်ရင်တရားကိုပြည်သူကတိုင်မှာရေးယူမယ်ဆိုတော့မဖြစ်တဲ့ကိစ္စပါပဲ။အောက်ရင်လည်းစာကိုတက်ချက်တဲ့အဖွဲ့အစည်းမျိုးရှိရပါမယ်။ပဲဆိုတာတက်တဲ့ဂျာနီအဖွဲ့အစည်းမျိုးပေါ်တယ်အောက်ရင်တစ်ခုရလို့မဟုတ်ပါဘူး။ကျန်တဲ့မတရားမှုကိုလည်းတိုက်တွန်းနိုင်တဲ့အဖွဲ့အစည်းတစ်ခုရှိဖို့လိုမယ်ထင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ခုကတော့ဒီယေရှုစော်လို့တန်ဖွဲ့ရမယ်ထင်ပါတယ်။သူစာမှာတော့တိုင်စာဝဲစောင့်နေရင်နောက်နှစ်ဆောင်လောက်ကြာလဲမြန်မာနိုင်ငံမှာအောက်ရီပပြမှာမဟုတ်ပါဘူးလေ။ကုရင်အောက်ချီကိုဆင်းပြီးတိတ်တဆိတ်လေးလာကြပါရဲ့။နောက်တစ်ခုကတော့ပန်ထွန် MP PMT ဆိုပြီးရေးပါတယ်။သူကတော့ပေါ်ထုတ်ပြီးသူကိုအကောင်အထည်နဲ့ဥပဒေပြဋ္ဌာန်းပြီးဌာနရင်းကလူကိုပေါ်ကောင်လုပ်ခိုင်းစံပြနမူနာအတိအကျလုပ်ပြဒါမှသက်တာလာမယ်တန်းကြည့်ဖြစ်တာလူတွေအများစုဆင်းရတာအချင်းချင်းချက်ဆမှုကြောင့်မတရားမဝင်ငွေခွန်မဆောင်မဲ့လက်ထိုးတာတန်းကြည့်ဖြစ်တာပါပဲဆိုပြီးရေးပါတယ်ဆိုတော့ဒီတောသားရှင်တွေဆာမတော်ဒီအားကြီးဆိုင်ဆမှုတွေမှာတိုင်တာတန်းတာမျိုးရှိမှအေးယူတာမျိုးအောက်ချီထိထဲဝင်စုံစမ်းတာမရှိဘူးဆိုတဲ့အမြင်တွေတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးတင်းတန်းဦးကိုဆွေးနွေးစေချင်ပါတယ်ကျွန်တော်ဥမာပေါ်လေးဟိုတနေ့နိုင်တိုင်းမှာဖြစ်သွားတဲ့ကိစ္စမှာဆိုရင်လည်းဒီကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုရောက်သွားပြီးနောက်ပိုင်းကျမှဟိုအေးအေးယူရမျိုးတွေ့ရတယ်ဆိုတော့တိုင်မှာတန်းမှာဒါမှမဟုတ်ရင်လည်းအာနာရှိရလူတယောက်ကပြောတော့ဆိုတော့မှအေးအေးယူရမျိုးဖြစ်နေလားလက်တော်အခြေအနေက
ဟုတ်တယ်လေအသာတော့ဒီကျွန်တော်တို့ဘယ်လိုပဲပြောရမှာလဲဟိုဖြစ်တဲ့အရေးသားကအားရတဲ့ဆံကိုတိုက်ကျတဲ့အခါမှာဘာကြီးကြော်တယ်ဘာကြီးရဲ့ဟိုအရှင်ဘွာဩဇာကြီးကြတာဟုတ်အဲ့တော့သူ့ကိုကြော်ဖို့ကြတော့သူ့လည်းကြီးတယ်ငါစီကတော့ဒီဤစင်းကြမှာသူ့နိုင်တဲ့အရေးသားပေါ့ဗျာဥပမာဌာနဆိုင်ရာတွေနဲ့ရှိတယ်ဌာနဆိုင်ရာတွေဆိုတာအာဒါသူတို့ကအုံနဲ့ကျင်းနဲ့ခိုင်းနဲ့အတိုင်းနဲ့အဝိုင်းနဲ့ဒီလိုလူတွေစုထားတဲ့အခါကျတော့သူတို့ကိုဖြိတာတယ်ဆိုရင်သူကပြန်ထုတ်တာကြီးရှိတယ်။ရှိတော့ခုနကစားတဲ့ပါသူပေါ့ဗျာ။အောက်ခြေကြီးတဲ့သုံးလမ်းနဲ့တိုင်ကြားတဲ့လူတွေအကောင်ဝယ်ပေးစင်းနေ။တိုင်ကြားရကောင်းတာဆိုပြီးတော့ကျင်းပန်ပြီးတော့ဒီအခရိယာနေပြီးတော့ပြန်တရားစောတဲ့ဥစ္စာမျိုးတွေဒါလည်းဒါမျိုးတွေဖြစ်တင်နေတာ။နော်ကျွန်တော်တို့ကအဲ့ဒါကိုမြတ်မြတ်တာတယ်နဲ့တရားဖြစ်ဖြစ်တင်နေ။အားဒီစိုက်စားမှုတက်ချက်ကြီးကိုမရှင်ကိုယ်တိုင်ကဖြောက်မှတည်ကြည်တဲ့ပေါ်လာကြည့်ရမယ်တိုင်နာတဲ့စိတ်ထဲမှာဟိုရင်းကြတဲ့ဒီကမှာငါတို့လူတွေရင်းကြခံလိုက်တယ်ဆိုတော့ဟိုစက်ချင်းချင်းခံစားမှုမရှိရဲနဲ့ဟိုအမှန်တိုင်းနဲ့ဒါဒီဖြစ်ချင်းမျိုးလိလာပြင်းနေတာအမှန်တကယ်နားထောင်နေတယ်ဆိုတင်နေ
ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင့်မြင်ရောခင်ဗျာအခုလက်တော်အခြေအနေမှာတိုင်မှာတန်းမှာဓမ္မမဟုတ်ရင်လည်းဒီအောင်အထက်ရာရှိပုဂ္ဂိုလ်ကြီးကြီးမားမားတယောက်ကပြောတော့မှအရင်းကြီးလာမြင်များဖြစ်နေသလားအခုချိန်မှာ
ကျွန်တော်လိလာသလားအဲ့လိုဖြစ်နေပြီကကျွန်တော်လိလာသလားအဲ့ဒီစတေလိုက်တိုင်းဝင်ဒီကိစ္စဆိုရင်ဒေါက်တာစုကြည်မတော်ရင်ကလေးကဟိုဆိုင်ကြားမှုတွေလည်းရှိတယ်အဲ့ဒီတွားပြီးဆက်ဆူတာတွေရှိတယ်သူတို့ဆိုင်ကြားရေးတွေဆက်တာတွေလည်းရှိတယ်အဲ့ဒီကနေပြီးတော့မှတိုးတွေးချာတိဆောက်ပြီးတော့မှဟိုရလာတဲ့ရလက်က အဲ့ဒီကြိုင်အဲ့ဒီလိုက်ချမှုတက်ချက်ရဥပဒေနဲ့ညှိဆိုးနေဆိုတာနဲ့သူတို့ကအဲ့ဒါလုပ်ကြပဲတကယ်လို့အဲ့ဒီအဆင့်ကိုမရောက်ဘူးဆိုရင်တော့သူတို့ကပြင်ပြလိုက်တယ်ပြင်ပြလိုက်ပြီးတော့ဒါကဌာနပြင်မှာလုံမတိုင်မဖြစ်မယ်ဒါပေမဲ့လည်းကုလတော်ကလို့ပေါ့အဲ့ဒီနိုင်ငံရေးအရာရထားတဲ့အာဏာရဲ့ကျင့်ဝတ်နဲ့မညီဘူးဆိုရင်တော့ဟိုအရှိမဆိုရင်ဝန်ကြီးတစ်ပါးကသူလှုပ်ခတ်သွားတာရှိတယ်ဒါပေမဲ့သူကအဲ့ဒီလိုက်ချမှုတက်ချက်ရဥပဒေနဲ့ညှိဆိုးတာမဟုတ်ဘူးနောက်ပြီးတော့မှနောက်အဲဒီလိုဆိုရင်အများကြီးကရန်ကုန်တိုင်းဥပဒေချုပ်ဆိုရင်ဒါကသွားတိုင်လို့မဟုတ်ဘူးကျော်စောသတင်းလို့သူတို့ကမှတ်ယူပြီးတော့မှဒါသူတို့အရေးကြီးလိုက်တဲ့ကိစ္စတွေပေါ့နော်အဲ့တော့ကျွန်တော်နားလည်တာကတော့လက်ရှိကော်မရှင်ကအထူးဥပဒေတိုင်းမကြည့်လို့ရတယ်လို့ကျွန်တော်နားလည်တယ်အခုနောက်ဆုံးတယောက်ဆိုရင်လည်းတယောက်ကနေပြီးတော့မှဟိုတယ်စီးဝင်ကြီးကိုတိုင်ထားတာရှိတယ်ရှိတဲ့အခါကျတော့အဲ့ဒီမှာလည်းသူတို့တွေကတော့ဒီဟာကအာရိလိုက်တာမှုတက်ချက်ရေးဥပဒေနဲ့မညီဆုံးတဲ့အချင်းနေမို့လို့သူတို့အရေးမယူသေးတာကိုကျွန်တော်အဲ့လိုမျိုးတွေ့ရတယ်ပေါ့နော်ပြီးတော့မှအဲ့လိုနဲ့တော့မပြီးသေးဘူးသူတို့တွေကဝန်ကြီးဌာနကိုအစီအခံလည်းလုပ်တယ်တချို့ဟာတွေကတော့သူတို့လုံးတိုင်ရေးရှိတဲ့အဲ့ဒီအာရိလိုက်တာမှုတက်ချက်ရေးဥပဒေညှိဆိုးတာမရှိဘူးဆိုရင်တော့သူတို့ဘာမှမလုပ်တော့မရဘူးဒါပေမဲ့ report ကြီးပေးလိုက်တယ်ဆိုရင်တော့တခြားနည်းနဲ့သူ့ရဲ့ဌာနဆိုင်ရာအရေးကြီးတာတွေလုပ်ကြတယ်လည်းအများကြီးရှိတယ်
တို့ကတော့ဥပဒေတိုင်းလုပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။တိုင်မမဟုတ်ပါဘူး။ဟုတ်ကဲ့ဆရာ။ဦးစီးတော်မြင့်ဆင်းရဲ့ကျေးဇူးပါ။ကျွန်တော်တို့စာပေးဖို့ဆင်းရဲတဲ့ပုဂ္ဂိုလ်တယောက်ကစာကိုလည်းဖော်ပြခြင်းပါတယ်။အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါကိုရန်နဲ့ဖတ်ကြပေးပါဦးခင်ဗျာ။ကျွန်တော်နိုင်ငံမှာအတင်းပြတ်ခြားစားမှုတွေဟာအဂတိလိုက်စားမှုတိုက်ခိုက်ရ ဖောင်ဒါကိစ္စရပ်ဒီအခက်အခဲမရှိအမြန်ပြီးပြီးနိုင်ဖို့လက်ငွေတွေမပေးခြင်းပဲပေးကြပါတယ်။ဂျာတော့ပေးရသူနဲ့ယူရသူအဆင်ပြေလာတဲ့အခါကျတော့ပေးရသူကဂျာကံပွဲစားသဘောမျိုးအဆင့်ထိပါရောက်ရှိလာရကနေအကျင့်ပြတ်ချဆမှုတွေပို့လို့တော့ခိုင်မာလာခဲ့ပါတယ်။မပေးခြင်းတဲ့သူတွေကဘယ်တန်ရာမှန်းမသိဆိုတော့အကျင့်ပြတ်ချဆမှုတွေကယူရတလေထုံနှန်းဆင်လာတခုလို့ဖြစ်လာနေတယ်လို့ယူဆမိပါတယ်။ပေးရပုံစံတွေကိုဖော်ပြရရင်လည်းမင်္ဂလာဆောင်တွေကနေရာရှိတဲ့အိမ်မှာကျင်းပတဲ့နှစ်ကြိမ်ရှစ်စုဖျားပွဲတွေမှာတော့လွတ်မဲ့မတင်မိပါအခုခါခရိုနီတွေလိုတွင်ကျယ်နေတဲ့တကြွယ်ကြီးတွေလုပ်ငန်းရှင်ကြီးတွေဘဝဘလို့ရောက်လာတယ်လဲဆိုတာအသေးချာစိစလိုက်ရင်ပေါ်လာနိုင်တယ်လို့ယူဆမိပါတယ်အကျင့်ပြတ်ခြားဆားမှုတွေဘလောက်တောင်ထင်ရှားသိသာလာတယ်လဲဆိုရင်ဖောက်ကင်ဘူချုပ်ဖြစ်လာတာနဲ့သာသမီတွေကကုမ္ပဏီပိုင်ရှင်တွေအလုံးလုံးဖြစ်ကုန်ပြီးမိခင်တွေကတွင်ပိုင်းလေပိုင်ရှင်ဘဝနေချင်းညချင်းဖြစ်သွားတဲ့အချက်ပါပဲအခု NLD ပြည်သူ့အစိုးရလက်ထက်ကြမှာပဲအားဒီလိုက်စားမှုတွေနဲ့ပတ်သက်ပြီးအစိုးရထိပ်ပိုင်းကောင်းဆောင်တွေကနေအောက်ခြေတောင်းဝန်ရှိသူတွေကိုပါထိထိရောက်ရောက်အေးအေးပြတဲ့သတင်းတွေကြားနေရလို့ဝမ်းမြောက်မိပါတယ်။ဒါပေမဲ့အားဒီလိုက်စားမှုတိုက်ဖြတ်ရေးမှာပြည်သူတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုပိုင်းအားနဲ့နေရခြင်းဟာနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးခြင်း၊တောင်းဆိုစိတ်နဲ့တမ်းရစိတ်တွေစိုးမိုးနေသေးခြင်းတို့ကြောင့်လိုပဲလို့ယူဆမိပါတယ်။အကယ်၍ပြည်ထောင်ရေးနဲ့တရားစီရင်မှန်တိုင်းလေးဟာအစိုးရရဲ့စီမံခန့်ခါမှုအောက်ကိုလုံးဝရရရောက်သွားမယ်ဆိုရင်ပြည်သူတွေဟာအစိုးရနဲ့အားရလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အပေါ်ယုံကြည်မှုတွေတိုးပွားလာပြီးတော့ရဲရဲပုံမပူပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တက္ကနာရဲ့ပေးစာပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးစာတွေကိုမှတ်ချက်တူလေးချို့ဖော်ပြခြင်းပါသေးတယ်ဝါဆိုမိုးဆိုတဲ့အကောင်ကတော့အလကားပါတယ်တခုလိုလိုအကောင်ကြီးရဲ့ဆိုသူဆိုရင်ဘသူမှမဖမ်းရပါဘူးလေငါကဘသူဘလို့အရာရှိရဲ့ဆိုတာမျိုးပြောနေလုံနေရတယ်အများကြီးရှိပါတယ်နောက်ထပ်စာတချို့လည်းမဆုမွန်ဖတ်ကြော်ပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအောင်ဆိုးဆိုတဲ့အကောင့်ကတော့ပြည်ထောင်စုဌာနကတယောက်မှမမိဘူးလားတဲ့မဖမ်းရတာလားမသိဘူးဆိုပြီးရေးထားပါတယ်။ညာသွေးဆိုတဲ့အကောင့်ကတော့အခရီးလိုက်စားမှုအတွက်ဖမ်းဆီးမှုတွေခက်စိတ်စိတ်ပေါ်လာတာကိုကြိုဆိုပါတယ်။လက်ပေးလက်ယူကျဲတဲ့ထိတ်တန်းနာမည်ကြီးဌာနတွေကအထူးသဖြင့်လာဝကနဲ့တရားရေးတွေအဖမ်းမခံရတာကိုတော့ဘဝေမကြပါဘူးတဲ့။ဒါပေမဲ့အကြီးဆုံးရဲဌာနကတော့ပြည်ထရေးလက်အောက်ကဆိုတော့အရေးယူဖို့ခက်တာနားလည်ပါတယ်တဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေဟာလည်းနည်းနည်းကြီးလက်စားသူတွေပါပဲဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါတော့ဒါလည်းဟိုသွန်းလို့ကောင်းတဲ့ကိစ္စတစ်ခုပါမြန်မာနိုင်ငံမှာဒီအစိုးရပြည်အုပ်ချုပ်ရေးမှာတက်ကလည်းထဲဝင်ပါနေတာဆိုတော့ဒီဥမာစစ်တပ်နဲ့ပတ်သက်လို့တိုင်တာတန်းတာရှိလာတာမျိုးဒါမှမဟုတ်ရင်လည်းစုံစမ်းမှုလိုလာတာမျိုးရှိရင်စုံစမ်းအရေးယူမယ်ဆိုရင်ဟိုဖြစ်နေတဲ့အခြေအနေရှိရလားဆိုတာလည်းမျိုးကုန်ထုတ်ကြပါဆိုတော့ဟိုဆရာဦးစိတ်သူအောင်မြင်သွန်းပြီးပါလားခင်ဗျာဒါနဲ့ပတ်သက်လို့တကယ်လို့တက်နဲ့ပတ်သက်လို့တိုင်တာတန်းတာပဲရှိဖြစ်စုံစမ်းမှုလိုလာရင်ရောကော်မရှင်နေနဲ့လုံနိုင်တဲ့အခွင့်အာဏာလက်တော်မှာရှိရလားဆရာ
အဲကျွန်တော်မှတ်သားပြီးတော့ဆိုရင်ကော်မရှင်ဥပဒေပြောတာအဲ့ဒီကမပါဘူးသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်နဲ့ဥပဒေထဲမှာအဲ့ဒီလိုပဲကျွန်တော်နားလည်ပါတယ်သူမလုပ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဦးတင်းတန်းဦးအမြင်ရောခင်ဗျာအခုကျွန်တော်လက်ရှိအနေအထားမှာဒီလိုမျိုးပေါ်လေးတက်တူ ကျန်တဲ့ဒီအုပ်ချုပ်ရေးပိုင်းတို့နဲ့ပတ်သက်ပြီးတော့အပြည့်အဝကော်မရှင်မှာလောက်ပိုင်းလုံးနိုင်ကန်နိုင်တဲ့အခွင့်အလမ်းဘယ်လောက်များရှိရလို့ဆရာတို့နားလည်ထားလဲခင်ဗျာ
ကျွန်တော်လည်းဒီဥက္ကဋ္ဌဤဥတော်ကြီးပြောတာအရဆရာစီတော်မျိုးပြောတယ်လို့ပဲကျွန်တော်နားလည်တယ်သူမတို့နိုင်ပါဘူးဒီအပိုင်းကဒါကျွန်တော်တို့ခုနကငါးကြီးကြီးပြောတယ်ဆိုတာတော့မှဒါကျွန်တော်တို့ကကြည့်ကြည့်ပြောရတဲ့သဘောပါအော်ရွေးပြီးတော့ဒူရွေးပြီးတော့ပြဿနာမဖြစ်နိုင်တဲ့နေရာတွေကလုပ်ကြရတယ်ဖြစ်နေ။အဲတော့အဲ့ဒီအခြေခံတော့ဒီကော်မရှင်ရဲ့ဒိဋ္ဌိုင်ကအကန့်အသတ်တော်တော်ကြီးရတယ်ဖြစ်ချက်
။ Okay. Okay. ဆိုတော့ကျွန်တော်ဒီကော်မရှင်ရဲ့လုပ်ငန်းတာဝန်တွေဒီချက်ပုံအားကောင်းလာဖို့ဆိုရင်ရောဘာတွေလုပ်ဖို့လိုလဲဆရာ
။အဲ့ဒါကတော့ကျွန်တော်တို့ဂျာအေးတူနေလိုက်ပေါ့ဗျာ။နောက်ဆုံးကျဒီဘူလာကတ်ရတော့ကတော့ရှိတဲ့ဒါဒီကတော့မဟုတ်ဘူးနောက်ကျတဲ့ဒီလိုချာပြီးလို့ဖြတ်သိမ်းပြီးတော့ဒီအများကြီးလူယုံကြည်ကိုးကားတဲ့အဆက်မှန်နဲ့ဒီလိုဒီလိုအာမခံတဲ့အကြောတွေကိုပေါ်ပြီးချာပြီးပြပေါ်ပေါက်တာမှလားနောက်ဒီအရသာဆိုတာတယောက်ရဲ့ဒီအောက်မှာအကုန်လုံးဌာနကုန်လုံးရှိပြီးတော့ဒုတိယဒုဌာနနဲ့ဒီတာဝန်ထမ်းဆောင်နိုင်ရတဲ့ဆက်ပြီးရဲ့အချိန်မျိုးကြတော့မှဆရာကြီးဥပဒေကျွန်တော်တို့အားလုံးလိုက်ထားတဲ့ဒီကော်မရှင်တို့ဒီကောင်းမဲ့အဖွဲ့ကြီးကပြောသားကြီးကမခွဲကြဘူးနဲ့အကြည့်ရှိတဲ့ဒီမှန်တည်းများကျွန်တော်ဒီလိုပြောနေတယ်အခုတော့ဥပမာတင်းတိုင်းတိုင်းဝင်ကြီးကိုကြီးကကျွန်တော်ထောက်ခံပါတယ်သူ့ကိုစောက်ကြည့်တာဝတာမို့ဒါပေမဲ့အဲဒီလိုတဲ့ကြီးမားတဲ့ဝင်ကြီးတွေကိုအရင်ဆုံးရတဲ့ဘက်ကပြန်မှာကဲပြန်တော့ပြီးတော့ဗျာအစ်ကြပြန်ဆက်သွင်းပြီးနေရတဲ့ကိစ္စမျိုးပဲပြန်နေကြည့်လို့လည်းမတရားဘူးလို့ကျွန်တော်တင်ပြရပါဟု
တ်ကဲ့ပါဝင်စနစ်ပြည့်ဦးတင်တန်းဦးစီတို့အောင်မြင့်ကိုယ်တိုင်ပါဝင်စနစ်ရဲ့သူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းထူးခြားစေချင်ပါတယ်ခင်ဗျာ
Thank you.